မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံအကြားအပြန်အလှန်ပြောဆိုနေကြပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတော့ဗမလိုက်မူတိုင်ရက်တိမဲ့အကြောင်းတုံ့ပြန်လိုက်တာကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါမြန်မာနိုင်ငံအရေးမှာတရုတ်နိုင်ငံရဲ့ဆောင်ရွက်ချက်တွေအပေါ်အမေရိကန်တန်ယုံအကြီးအကဲကမကြသေးခင်ကပဲထိုးနှက်ဝေဖန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်။အာဂျီနိုင်ငံအကြားတတပံရေးရအခြေတင်ဖြစ်စရာတွေပေါ်ပေါက်နေပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့ရရှိနိုင်ငံခြားရေးမူဝါဒအတိုင်းဆက်လက်ရည်တည်နေစေဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုအခုလိုပြောပါတယ်
လွတ်လပ်ပြီးတကြွတဲ့ပြည်မလိုက်တဲ့နိုင်ငံရေးမူဝါဒနဲ့ဤဆက်လက်ကျင့်သုံးနေတဲ့အိန္ဒိယနိုင်ငံနဲ့ဆက်ဆံရေးလည်းအလေးထားပါတယ်။အရှေ့ရဲ့အနောက်ရဲ့တော့မဟုတ်ပါဘူးနော်။နိုင်ငံတော်နဲ့ချစ်ချင်ရင်းနေတဲ့ဆက်ဆံရေးကိုကျွန်တော်ရဲ့နိုင်ငံရေးမူဝါဒနဲ့ဆောင်ရွက်နေတဲ့နိုင်ငံလိုက်နာကျင့်သုံးနေတဲ့နိုင်ငံတိုင်းဖြစ်ပေါ်တော့ဒီပြည်နိုင်ငံနဲ့မဆိုဆက်ဆံရေးကောင်းအောင်ချစ်ချင်ရင်းနေတဲ့ဆက်ဆံရေးထူထောင်ထားတယ်။ဒါပေမဲ့ဒီကိစ္စတော့သူတို့ရဲ့တန်ယုံရဲ့သဘောထားကိုထုတ်ပြန်ပြီးတော့ပြောကြတာပေါ့နော်။ဒါပေမဲ့ကျွန်တော်တို့လည်းဦးကြီးရုံတော့ဆက်ဆံတော့တင်ပြထားပါလေ။
မြန်မာနိုင်ငံခြေဆိုင်အမေရိကန်တန်ယုံယာယီတာဝန်ခံ George Sibley ရဲ့သဘောထားအမြင်ဆောင်ပါမှာတော့ကျုံနိုင်ငံရဲ့လုပ်ရက်တွေကြောင့်အိန္ဒိချင်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုထိခိုက်နေတယ်ဆိုပြီးရေးသားထားတာပါ။ကျုံနိုင်ငံကစီးပွားရေးလုပ်ငန်းတွေကြောင့်မြန်မာနိုင်ငံရဲ့သဘောဝပတ်ဝန်းကျင်နဲ့လူမှုဘဝတွေထိခိုက်နေတာကြောင့်လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့လေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်တန်ယုံယာယီတာဝန်ခံရဲ့ရေးသားချက်ဟာအမေရိကန်ကအရှေ့တောင်အာရှမှာတန်တမာရေးအရခြေလှမ်းသစ်ပြင်လာတာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်
။အမေရိကန်အစိုးရအနေနဲ့ဒီအရှေ့တောင်အာရှဒေသမှာဒီတရုတ်နဲ့ပတ်သက်တဲ့ဆက်ဆံရေးဆိုင်ရာခြေလှမ်းသစ်တစ်ခုကိုအစပြုကိုဥတည်လိုက်တယ်လို့မြင်ပါတယ်။တနည်းအားဖြင့်တော့ဒီအရှေ့တောင်အာရှနိုင်ငံတွေအပေါ်မှာတရုတ်နိုင်ငံရဲ့နိုင်ငံရေးအရစီးပွားရေးအရလွှမ်းမိုးမှုတွေကိုရှော့ချနိုင်ဖို့တန်းကြန်နိုင်ဖို့ရည်ရွယ်တဲ့ခနဦးခြေလှမ်းတရဖြစ်လိမ့်မယ်လို့သုံးသပ်ပါတယ
်။ American တပ်တမန်ရဲ့ရေးသားချက်အပေါ်မှာတော့တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအဆင်ပြေနေတာကိုမနာလိုမရှုစိတ်နဲ့လုပ်ရအဖြစ်မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့ပါတယ်။ကျောင်းမြန်မာဆက်ဆံရေးကိုထိခိုက်အောင်ကြိုးပမ်းတဲ့အမေရိကန်ရဲ့လုပ်ရက်တွေဟာအောင်မြင်မှုရရှိမှာမဟုတ်ကြောင်းလည်းတရုတ်တန်ယုံထုတ်ပြန်ချက်မှာဖော်ပြခဲ့တာပါ။နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအင်အားကြီးနှစ်နိုင်ငံအကြားတန်တမာရေးတင်းမာမှုတွေကြားမှာမြန်မာနိုင်ငံအနေနဲ့ဆက်ဆံရေးမှာသတိထားဖို့လိုမယ်လို့သုံးသပ်ပါတယ်
။တရုတ်ပြည်သူတမားနိုင်ငံဟာအင်းကြီးချင်းမှာအင်အားကြီးနိုင်ငံဖြစ်ကလို့ဒီမြန်မာနိုင်ငံထဲမှာလည်းတရုတ်နိုင်ငံရဲ့ဒီစီးပွားရေးကျွန်တော်ကနေစီမံကိန်းတွေအများပြားရှိတာလေလေအကြောင်းတော့အမေရိကန်ပြည်တော်စုဟာဆိုလို့ရှိရင်လည်းကျွန်တော်တို့နိုင်ငံဒီမိုကရေစီအပြောင်းအလဲအတွက်ကိုအင်မတန်မှအရေးကြီးတဲ့အမေရိကန်ပြည်တော်စုရဲ့ထောက်ခံမှုနဲ့အတူနော်ဒီမိုကရေစီပြည်ပြောင်းလဲရေးကိုဆက်ပြီးပေါ်ဆောင်မှုလိုအပ်နေတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီနိုင်ငံလုံးနဲ့ဆက်ဆံရေးကိုအပြောင်းအလဲရှိရှိသူလဲနိုင်ကိုလဲနိုင်တော့ပြည်သူလူထုလည်းအကျိုးရှိမဲ့ဘက်ကနေဥပဒေပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်
။မြန်မာနိုင်ငံရဲ့အဓိကကုံတွယ်ဘက်နိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံဟာအရင်တုန်းကမြန်မာဆက်ဆိုးရွားတွေလက်ထက်ကတည်းကနိုင်ငံရေးစီးပွားရေးအရဩဇာညောင်းတယ်လို့အများကယူဆခဲ့တာပါ။မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာလေကျောင်းနိုင်ငံကဆက်ဆံရေးတည်ဆောက်ဖို့ကြိုးပမ်းတာတွေရှိခဲ့တယ်လို့တရုတ်တမရရှီကျင်းပင်ကိုတိုင်လည်းဒီနှစ်ဇန်နဝါရီလထဲမှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးခီးစဉ်အတွင်းကျောင်းနိုင်ငံရဲ့ခပလန်းစီမံကိန်းနဲ့ပတ်သက်တာတွေအပါအဝင်သဘောတူညီချက်33ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။